မြန်မာနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရေးအပြစ်မထွက်ရအမိန့် curfew နဲ့ quarantine တာမြင့်ချက်တွေကိုချိုးဖောက်တာကြောင့်ကလေးငယ်တွေပြည်တော်ပြန်တွေနဲ့လူနည်းစုပါတာဝင်တွေပါဝင်ထောင်ချခံရသူအနည်းဆုံး900ရှိပြီးပြည်ထောင်တွေကထောင်ဒဏ်တစ်လကနေတစ်နှစ်အထိရှိတယ်လို့လူ့ခွင့်ရေးဆောင်ကြီးအဖွဲ့ HRW ကပြောပါတယ်curfew နဲ့ quarantine ကိုချိုးဖောက်လို့ချမှတ်တဲ့ပြည်ထောင်တွေကပြင်းထန်လုံးသလိုတန်ရှင်းမှုမရှိတဲ့ထောင်တွေထဲရောဂါကူးစက်မှလည်းစိုးရိမ်ရတာကြောင့် COVID-19 နဲ့ပတ်သက်ပြီးအပြစ်ကျူးလွန်သူတွေကိုထောင်ချအပြစ်ပေးနေတာကိုရပ်ဆိုင်းတင်တယ်လို့ HRW ကပြောပါတယ်။အများစုကတဘာဝပေးရတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ကူးစက်ရောဂါတားဆီးနေနေရေးဥပဒေတွေနဲ့ပြည်ထောင်ချမှတ်ခံရတာဖြစ်ပြီးမြန်မာအာဏာပိုင်တွေကနောက်ထပ်လူရာချပြီးတရားစွဲထားတာဒါမှမဟုတ်ငွေရန်ချမှတ်တာတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်။လူချင်းခောက်ခွာကနေဖို့စီကံတဲ့ curfew နဲ့ quarantine ချိုးဖောက်လို့ထောင်းချတာကပြစ်မှုနဲ့ပြစ်ဒဏ်မမျှတလို့လူထုကြမ်းမကြီးအနေရကိုရှော့ချလို့တဲ့ UN ချက်နဲ့လည်းဝေရောဓိဖြစ်နေတယ်လို့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားမှု Phil Robertson ကပြောပါတယ်။ညမနေ့ကမှကြမ်းမကြီးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရမေလ29ရက်နဲ့28ရက်နေ့ရက်စတိုင်းတက်ခွဲအတည်ပြုလူနာမရှိခဲ့ပါဘူး။မေလ29ရက်ည7နာရီအချိန်ထုတ်ပြန်ချက်အရတော့ COVID-19 တက်ခွဲအတည်ပြုလူနာတယောက်ထပ်မံတွေ့ရှိခဲ့ပါတယ်။နောက်ဆုံးရောဂါပိုးတွေ့ရှိသူဟာ ERD တိုင်းဒေသကြီးဗိုလ်မြိုင်ကျွန်းမြို့နယ်ကအသက်44နှစ်အရွယ်အမျိုးသားဖြစ်တယ်လို့လည်းဖော်ပြထားပါတယ်။သူဟာမလေးရှားနိုင်ငံကနေပြန်လာသူဖြစ်ပြီးအသွားအလာကန့်သတ်စောင့်ကြည့်ခံရသူလည်းဖြစ်ပါတယ်။